ိုင်ငံတော်လျှော့ဝှက်ချက်အုပ်ရေဖောက်ပြန်မှုနဲ့တရားစွဲဆိုခံရတဲ့ Riders တင်းထောင်းအုပ်အမှုမှာတရားလိုပြတက်တည်တူရဲမှုမိုးရံနိုင်ကိုရှုံကြည့်ရတော့တက်တည်ဟုတ်မဟုတ်လာမယ့်မေလ၂ရက်နေ့မှာတရားသူကြီးကအဖြေပေးဆုံးဖြတ်သွားမှာပါအထက်အမိန့်အရ1600ဖမ်းဆီးခဲ့ကြောင်းတရားလိုပြတက်တည်သူဖြစ်တဲ့ရဲအရာရှိလက်ရှိသူတူရဲမှုမိုးရံနိုင်တို့ကိုလည်းအဲ့ဒီနေ့မှာထပ်ပြီးဆစ်ဆေးသွားဖို့ရှိပါတယ်Riders တင်းသမားတွေကတော့အပြစ်မရှိဘဲဖမ်းဆီးထိန်းခံထားရတဲ့ရဲတပ်ဖွဲ့ဝင်တွေကိုအစိုးရကလွတ်ပေးဖို့လဲတောင်းဆိုလိုက်ပါတယ်။အဖြစ်ဆုံးကတော့ VOA မြန်မာပိုင်းတင်ထောက်မမေခါကတင်ပြပို့ထားပါတယ်
။ဒီကနေ့မြောက်ပိုင်းခရင်တရားရုံးမှာစစ်ဆေးတဲ့ရုံးချိန်မှာတော့တရားလူရှင်းနေအဖြစ်ဆောင်ရွက်ကြတဲ့ဥပဒေအကျိုးဆောင်တွေကတရားရုံးမှာထွက်ဆိုခဲ့တဲ့ဒူယုံမှုမိုးရံနိုင်ကိုမယုံကြည်ရတဲ့တပ်တွေအဖြစ်ရှောက်လဲခဲ့တယ်လို့ Rider တင်သမားတွေရဲ့ရှင်းနေတွေဘက်ကလည်းပြန်လည်ခုခံချေပါခဲ့ကြတာဖြစ်ပါတယ်။ဒီပေါ်လာမဲ့တည်င်းပတ်မှာတော့တရားသူကြီးကဆုံးဖြတ်ပြီးသွားမှာဖြစ်ပါတယ်။ဒီကနေ့စစ်မေးလာတဲ့အမှုနဲ့ပတ်သက်ပြီးရိုက်တာရှင်းနေတူဦးဖြစ်တဲ့ဦးခင်မောင်ဇော်ကအမှုနဲ့ပတ်သက်လို့အခုလိုတုံ့ပြန်ပြောဆိုသွားခဲ့ပါတယ်
။ဒီအမှုကိုကျွန်တော်စိတ်ထဲအဝင်စားဆုံးအားလဲအရာဆုံးပဲ။အစောပိုင်းကျွန်တော်လိမ့်ရအောင်ခံရနော်ကိုမိုးရနိုင်မတော့ဘူး။လိမ့်ရအောင်ခံရပါမယ်။ကျွန်တော်တို့စိတ်ထဲမှာငါအမှန်တရားအတွက်လိုက်နေတယ်ဆိုတာနဲ့ကိုကျွန်တော်ဟောဖြစ်တယ်။ပြောတယ်။အခုလိမ့်ကြအောင်ပြောပါမယ်။နော်ဒါပါပဲ။
ဒီမှုမှုရနိုင်ဟာရခိုင်ပြည်ပခအတွင်းမှာအမတ်ရှိလုံကြုံရေးရဲတပ်ရင်းမှာတာဝန်ထမ်းဆောင်ခဲ့သူတဦးလည်းဖြစ်ပါလေ။ရိုက်တာတရင်တော့ကိုဝါလုံးတို့နှစ်ဦးဟာသူတို့ဖမ်းမခံရခင်အချိန်ကဒူရဲမှုမှုရနိုင်အပါဝင်ရဲဝင်နှန်း6ယောက်နဲ့တွေ့ဆုံခဲ့တာဖြစ်ပြီးအဲ့ဒီတွေ့ဆုံမှုနောက်ပိုင်းမှာတော့တွေ့ဆုံခဲ့တဲ့6ယောက်စလုံးယာယီထိန်းသိမ်းခံခဲ့ရတာဖြစ်ပါလေ။နောက်ဆုံးမှာတော့၄ယောက်ကိုပြန်လည်လွတ်ပေးခဲ့ပြီးဒူရဲမှုမိုးရံနိုင်တဲ့ရဲတပ်ချက်ကြီးခင်မောင်လင်းတို့နှစ်ဦးကတော့ဆက်ပြီးထိန်းသိမ်းခံခဲ့ရတာဖြစ်ပြီးအဲဒီနောက်ရဲမှုချုပ်တင်ကိုကရိုက်တာတရင်တော်နှစ်ဦးကိုဖမ်းဖို့ညွှန်ကြားခဲ့တာဖြစ်တယ်လို့ဒူရဲမှုမိုးရံနိုင်ကပြီးခဲ့တဲ့ရုံးချိန်မှာထွက်ဆိုထားပါတယ်။ဒူရဲမှုမိုးရံနိုင်ရဲ့ထွက်ဆိုချက်အပြီးမှာပဲတရားလိုဘက်ကအကျိုးဆောင်ရှိနေတွေကဒူရဲမှုမိုးရံနိုင်ရဲ့ရဲစစ်ဆေးချက်နဲ့တရားရုံးမှာထွက်ဆိုချက်တွေဟာမကိုက်ညီတဲ့အတက်သူ့ကိုမယုံကြည်တိုက်တဲ့တပ်တွေအဖြစ်သတ်မှတ်ပေးဖို့ပြီးခဲ့တဲ့ရုံးချိန်မှာလည်းကတရားရုံးကိုတင်ပြခဲ့ပါတယ်။ဒါကိုဒီတစ်ပတ်မှာနှစ်ဖက်ရှိနေတွေကတရားရုံးမှာအပြန်အလှန်ခြေပပြောဆိုခဲ့ကြတာဖြစ်ပါတယ်။ရိုက်တာတရင်တော်တို့ဖြစ်တဲ့ကိုဝါလုံးကတော့ဒူရဲမှုမိုးရံနိုင်အပါဝင်ရဲတပ်ချက်ကြီးခင်မောင်လင်းတို့ဟာအပြစ်ကင်းစင်သူတွေဖြစ်တာကြောင့်အစိုးရဘက်ကအမြန်ဆုံးလွတ်ပေးဖို့အခုလိုတောင်းဆိုသွားခဲ့ပါတယ်
။ဆုံးလို့ဒီစစ်နာတော့အမှန်တရားကိုမကြင်ပေါ်လာပါလို့လေ။အဲ့တော့ဘာပဲဖြစ်တော့ရဲမှုမိုးရံနိုင်ကိုလည်းကျွန်တော်ကြီးကြီးများကြီးတင်ပါမယ်။ဒီမကဘူးဒီစစ်ကြီးကနာလေးမိုးရံနိုင်နဲ့ရဲတက်ချက်ကြီးခင်မောင်လင်းကိုလည်းကျွန်တော်တို့အမြန်ဆုံးဟိုလွတ်ပေးစေချင်ပါတယ်။သူတို့ကအပြစ်မရှိတဲ့သူတွေဖြစ်ပါတယ်။ဟုတ်တယ်ပါ
။ရိုက်တာသတင်းတောက်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုပြီးခဲ့တဲ့နှစ်ဒီဇင်ဘာလထဲမှာဖမ်းဆီးခဲ့ချိန်မှာတော့လုံခြုံရေးရဲတပ်ဖွဲ့ကဒူရဲမှုမိုးရံနိုင်တဲ့ရဲတပ်ချက်ကြီးခင်မောင်လင်းတို့နှစ်ဦးကိုလည်း1923ခုနှစ်မြန်မာနိုင်ငံအစိုးရလှုပ်ဝှက်ချက်အုပ်ဝေးပုံမှအပါအဝင်ရဲစည်းကမ်းထိန်းသိမ်းရေးဥပဒေတွေနဲ့ပါဆက်လက်အရေးယူသွားမှာဖြစ်ကြောင်းအာဏာပိုင်တွေဘက်ကတင်ထုတ်ပြန်ထားပါတယ်လက်ရှိမှာတရားရုံးကိုယုံထုတ်လာတဲ့ဒူရဲမှုမိုးရံနိုင်ရဲ့တရားရုံးထွက်ဆိုချက်တွေကိုဆက်ဆက်ကြည့်မယ်ဆိုရင်ဒီအမှုဟာထောင်ကျောက်ဆင်ဖမ်းဆီးပြီးတိစောက်ခဲ့တယ်ဆိုတာတိကျတလို့ရှိနေတယ်လို့တုံ့တသူအချို့ကတုံ့တလျက်ရှိပါတယ်။ဒင်းနောက်တွေရဲ့ရှေ့နေတဦးဖြစ်တဲ့ကိုတန်းစောအောင်ကတော့လက်ရှိအမှုနဲ့ပတ်သက်လို့အမှုလမ်းကြောင်းတွေအောင်လှုပ်ဆောင်ကြိုးပမ်းမှုတွေရှိလာတဲ့အတွက်အမှုအပေါ်မှာစိုးရိမ်မှုတွေရှိလာတယ်လို့သူကဆိုလိုက်ပါတယ
်။သက်တည်အားလုံးပေါင်း18ယောက်လောက်ဖြစ်လာပြီ။တရားလိုနဲ့ဒီဖန်ပြီးတဲ့အဖွဲ့တွေတရားလိုပြတ်တွေပတ်ကတ်တဲ့တွေအားလုံးဘယ်သူကမှဒီပြင်းလို့ဒီငွေနဲ့ဝယ်ပါတယ်ဆိုတော့ဒီဖောက်ကိုထားဒီစာရွက်စာတမ်းတွေဘယ်ကဘလို့ရလာပါလဲဘယ်သူကပျောက်သွားပါလဲဆိုတော့ဟာတော့တိတိကျကျထွက်ဆုံးနိုင်မရှိဘူးအဲ့တော့ဒီဝေးတီးနဲ့ဝယ်ပါတယ်ဆိုတဲ့ကိစ္စတွေကဒီမှုပေါ်တာအင်ပက်တစ်ခုဆက်ရောက်ဖို့အတွက်ဟိုတစ်ဖက်ကဝါရဖြစ်နေလို့ကျွန်တော်ထင်တယ်ဒီလိုမျိုးဒီဝေနဲ့ဝယ်ပါတယ်ရောင်းလိုက်တယ်ဆိုတော့သတင်းအောင်တို့ကကိစ္စတွေထွက်လာတာပြီးဒါမှုတွေတိကျနိုင်ရာရှိတယ်ကျွန်တော်အနေနဲ့လည်းစိုးရိမ်မရှိဘူးအဲ့တော့တစ်ဖက်ကဒါကဟိုရေတက်ရှိရှိနဲ့နော်ပြင်ဆင်ထိုးနေတယ်လို့ကျွန်တော်ယူဆတယ
်လက်ရှိမှာတော့တရားလိုဘက်ကတရားလိုပြတပ်တွေ25ယောက်တင်ပြထားပြီးအဲ့ဒီထဲမှာ18ဦးကိုစစ်ဆေးပြီးဖြစ်ပါတယ်ဒါမဲ့16ကြိမ်မြောက်ရုံးချင်းကိုတော့မေလ2ရက်နေ့ပုံတုံးနေ့မှာထပ်မံစစ်ဆေးသွားမှာဖြစ်ပါတယ်ရှင်